အီရန်ကသူ့ရဲ့ဩဇာကြီးတဲ့ IRGC Islamic တော်လှန်ရေးအစောက်တပ်ဖွဲ့နဲ့အတူတိုက်ခိုက်ရမှာတုံးဖို့အတွက်ကလေးစစ်သားတွေလက်ကျန်ပေးနေတယ်။အီရန်ပြည်သူစစ်တွေကိုအထောက်ပံ့ပေးနေတယ်လို့ဆိုရစီးပွားရေးဆိုင်ရာကွန်ရက်ဖွဲ့ကိုအင်ကာနေမှာပဲအမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်လိုက်ပါတယ်။ Basaj Cooperative Foundation ကိုခေါ်တဲ့ကွန်ရက်ဖွဲ့မှာအနည်းဆုံးကုမ္ပဏီ20လောက်ရှိနေပြီးသူတို့ဟာအီရန်ရဲ့ကားလုပ်ငန်းတက်တူတူဖို့ရေးတက်တူနဲ့ဗန်လုပ်ငန်းတွေထဲမှာထဲထဲဝင်ဝင်ပေါင်းပေါင်းပတ်သက်နေပြီးတော့သူတို့ဟာ American Dollar Billion ပေါင်းများစွာကိုထိန်းချုပ်ပြီးပိုင်ဆိုင်ဘသူဆိုတာကိုဖုံးကွယ်ထားတယ်လို့ American Bandai ဝန်ကြီး Steve Mnuchin ကပြောပါတယ်။ဒီကျေတက်လာတဲ့ကွန်ရက်ဖွဲ့ကကလေးစစ်သားစုဆောင်းလာနေချင်းပေးတာတွေလုပ်နေပြီးဒီကလေးစစ်သားတွေကိုအီရန်အဆောင်တက်ဖွဲ့ရဲ့လမ်းညွှန်မှုအောက်မှာတိုက်ခတ်မှုတွေလုပ်နေတာဖြစ်ကြောင်းလည်းပြောပါတယ်။